ပါကစ္စတန်နိုင်ငံမြောက်ပိုင်းမှာရဟန်းရဲတစဉ်ပြတ်ကျတာကြောင့်လူ9ဦးထက်မနည်းသေဆုံးသွားပါတယ်။သေဆုံးသွားသူတွေထဲမှာပါကစ္စတန်နိုင်ငံဆိုင်ရာဖိလစ်ပိုင်နဲ့နော်ဝေးတန်မှတ်ကြီးတွေ၊မလေးရှားနဲ့အင်ဒိုနီးရှားတန်မှတ်ကြီးတွေရဲ့ဇနီးတွေပါဝင်ပါတယ်။ရဟန်းရဟန်းအတောက်ကြနေကနော်ဒယ်လင်မြန်မာပြတ်ကျသွားတာလို့တာဝန်ရှိသူတွေကပြောပါတယ်။ရဟန်းရင်မှု2ဦးနဲ့ရင်ဖော်ဝင်2ဦးလည်းသေဆုံးပါတယ်။အတက်မတည်လူမြောက်သူတွေထဲမှာပိုလန်နဲ့နယ်သာလန်တန်မှတ်ကြီးတွေပါဝင်ပြီးမတူညီတဲ့အဆင့်အမျိုးမျိုးနဲ့ဒဏ်ရာရထားကြတယ်လို့ကြီးတဲ့ပြောခွင့်ရဗိုလ်ချုပ်အာဆင်ဘာဂျွာကတွစ်ထားမှာပြောပါတယ်။ရဟန်းရင်ပြတ်ကျအောင်သူတို့လုပ်လိုက်တာလို့ပါကစ္စတန်တာလီဘန်တွေကဆိုပြီးဝန်ကြီးချုပ်နဝါဇ်ရှရီဖ်ကိုပြစ်မှတ်ထားတာလို့ပြောပါတယ်။ဒါပေမဲ့လည်းရဟန်းရင်ဟာဆက်ချုပ်ရွေးနာတသက်ကြောင့်ပြတ်ကျလာတာဖြစ်ပြီးဘယ်လိုအကြမ်းဖက်လုပ်ရမျိုးကြောင့်မှမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးခါဝါ့ချ်အစစ်ကိုကိုးကားပြီးနိုင်ငံပိုင်ရုပ်သံတင်ဌာနကပြောပါတယ်။ရဟန်းရင်ပြတ်ကျချိန်လုံးကဝန်ကြီးချုပ်ဟာလီယင်နဲ့ဂျူဂျစ်မျိုးကိုသွားနေပြီးတရင်ကြပြီးတဲ့နောက်အစ္စလာမဘတ်မျိုးတော်ကိုပြန်လာတယ်လို့ဝန်ကြီးချုပ်ယုံကပြောပါတယ်။